နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်တောင်ပိုင်းတန်တွဲမှာစစ်ကောင်စီဘက်ကမြေပြင်ကသာမကရေချောင်းရောလေချောင်းတွေပါတိုက်ခိုက်နေတယ်လို့အာရခတ်တပ်တော် AA ဘက်ကလည်းဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ရရှိတိုက်ပွဲဖြစ်လာနိုင်တယ်လို့ဒေသခံတွေကပြောပါတယ်။တစ်ဖက်မှာလည်းရခိုင်ပြည်အနှံ့မှာစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတဲ့ AA ရဲ့စီရေးဖြူဟာနဲ့တစ်တုံညာနှစ်ခုစစ်စီဒုတိယလိုင်းဆက်ဆက်မှုတွေရှိလာနေကြောင်းရခိုင်ရေးကျွမ်းကျင်သူကသုံးသပ်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုမဆုမွန်တင်ပြပေးထားပါတယ်ခင်ဗျာ။
လက်ရှိမှာတော့ရခိုင်တောင်ပိုင်းကတန်တွဲမြို့နယ်အပါအဝင်အန်းနဲ့မောင်နှောမြို့နယ်တွေကိုသိမ်းပိုင်နိုင်မှု AA အာရခတပ်တော်ဘက်ကထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်ပါတယ်။တန်တွဲမြို့နယ်ကနမ်မဲကျော်အပန်းဖြေကမ်းခြေရှိတဲ့ငပလီတစ်လျှောက်မှာတိုက်ပွဲတွေကပြီးခဲ့တဲ့သတင်းဘက်ကစပြီးတော့ဇက်တိုက်ပြင်းထန်နေခဲ့ပါတယ်။စစ်ကောင်စီဘက်ကလည်းကြီးရေလေပူပေါင်းခုခံနေပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့အတွက်တန်တွဲမြို့ပေါ်နဲ့ငပလီကဒေသခံပြည်သူတောင်းနဲ့ချီဘေးလိုရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။လက်ရှိမှာတိုက်ပွဲတွေပြင်းထန်နေတဲ့ငပလီဘက်ကထွက်ပြေးတင်းရှောင်လာတဲ့ဒေသခံတအူးကတော့ငပလီမှာစစ်ကောင်စီရဲ့အကျိုးအမြတ်တွေအများကြီးရှိနေတာကြောင့်မြန်မာစစ်တပ်ဘက်ကလွယ်လွယ်နဲ့သိမ်းပိုက်ခံမှာမဟုတ်တယ်လို့တိုက်ပွဲကလည်းကာလကြာနိုင်တယ်လို့ပြောပါတယ်
။တန်တွဲတိုက်ပွဲကတော့မြန်မာရဲ့ personnel များတော့တော်တော်ကြာမယ်လို့ခန့်မှန်းထားရပေါ့နော်။ဘာလို့လဲဆိုတော့တန်တွဲကိုကြတော့သူတို့ကလွယ်လွယ်နဲ့အပါခံမယ်လို့ညီမတော့မထင်ဘူး။ဘာလို့လဲဆိုတော့တန်တွဲကသူတို့ရဲ့ဒီနိုင်ငံရဲ့ဒေါ်လာအချို့ကတရားဝင်လာတယ်သူတို့ခေးပွားလုပ်ငန်းလည်းရှိတဲ့ခါကြတော့ညီမတို့ကအနည်းဆုံး2လ3လတော့ခန့်မှန်းထားတယ
်လက်ရှိမှာတော့ AA အာရခတက်တော်အနေနဲ့ငပလီလေစိတ်ကိုတိမ့်ပိုက်ထားပြီးဖြစ်တယ်ဆိုတာကိုဒေသခံတွေကအတိပြုထားတယ်လို့ငပလီအခြေစိုက်ခမရ966တက်ရင်ဟာလဲတန်တွဲငပလီလမ်းစုံမှာရှိတဲ့ခလာရ55တက်ရင်နဲ့ပူးပေါင်းထားတယ်လို့ဒေသခံတွေကပြောပါတယ်AA ဘက်ကတော့ငပလီမှာရှိတဲ့တက်တွေကိုထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်AA အနေနဲ့တန်တွဲကိုတင်ပိုက်နိုင်ရင်တောင်ဒေသခံတွေအနေနဲ့နေရက်ကိုလုံလုံကျုံကျုံပြန်နိုင်မှာမဟုတ်သေးဘူးလို့လည်းငပလီဒေသခံအမျိုးသမီးတူကပြောပြပါဗျ။အ
မေညီမတို့နည်းနည်းဒုက္ခရောက်နေတာပါလဲဆိုရင်တော့ဟိုညီမတို့ဒီဆက်ဆောင်အများစုကကြတော့ရသွားပြီဆိုရင်တော့မှညီမတို့ကပြန်လို့လည်းစိတ်ဖြစ်မဲ့အနေထားလာပါတော့။အဲ့ဒါလည်းစဉ်းစားရတယ်။ဘာလို့ဆိုတော့ညီမတို့ခြောက်နေတဲ့နေရာကကြတော့ဒီ SAC ဖွန်းဖွန်းမှုတဲ့နေရာတွေဘက်ကိုခြောက်နာဆိုတော့လေဟိုဘက်ကလွမြောက်နေမျိုးဖြစ်သွားပြီဆိုလို့ရှိရင်သူတို့ဘက်ကညီမတို့ကအသာတကြီးကြောက်ခွင့်ပြုပါမလားဆိုတာလေးကြောက်စိုးရင်လာတာမျိုးလို့ရှိရင်ရှင်ဟုတ
်။တန်ရဲမျိုးနဲ့ငပလီကန်းချေမှာရှိတဲ့ဟိုတယ်ဇုံတွေနဲ့ခီးသွွားလုပ်ငန်းအများစုကတော့စစ်ကောင်းဆောင်တွေနဲ့ခရိုနီတထေးတွေပိုင်ဆိုင်ထားကြတာပါ။တဖက်မှာလည်းစီရေးအရာအေးဘက်ကတန်ရွဲကိုတိုက်နေတဲ့အကြောင်းရင်းကိုတော့စစ်တွေအခြေဆိုင်ရခိုင်အရက်ဖက်အခြေပြုခေါင်းဆောင်တူဖြစ်တဲ့ကိုကျော်စန်းလိုင်ကအခုလိုသုံးသပ်ပါတယ်
။ဟိုအေးအေးမှာတောင်ပိုင်းမှာထောက်ခံတဲ့လူကတိတ်မရှိဘူး။အေးရဲ့ထောက်ခံတဲ့လူကမြောက်ပိုင်းနဲ့စင်တာအလေပိုင်းမှာပဲရှိတယ်ဆိုတော့ကျွန်တော်ထင်တယ်။သူတို့ကအဲ့ဒီမောင်တော်ကိုတိတ်နေတဲ့အချိန်မှာမောင်တော်ကိုတိတ်နေတဲ့အချိန်မှာသူတို့ကနော်ဇက်ကဇက်ကနေပြီးတော့မောင်တော်ကိုပိတ် focus လုံးမှာဆိုရင်လည်းအတွက်သူကအဲ့ဒီတန်တွေးဖက်ကိုနေပြီးတော့ကျွန်တော်ကျင်းနေအရောက်ပြတဲ့တဖော်ပဲကျွန်တော်ထင်တာပေါ့နော်တကယ်တော့တန်တွေးကိုရသွားရင်လည်းသူတို့ကဆပ်ပလိုက်တွေပါတယ်ပေါ့နော်ဆပ်ပလိုက်တွေပါတယ်အခက်ခဲရှိမှထင်တယ် logistics တွေပါကြပါကြောက်လို့ဆိုတော့တကယ်မျိုးအန်ကြတော့ပြီတကယ်လို့မျိုးဟိုတောင်ကုန်းကြတော့ပြီဆိုရင်တော့ကျွန်တော်ထင်တယ်အဲသူတို့ကတန်တွေးကိုသိမ်းတယ်ဆိုတာတော့ဟိုဖြစ်နိုင်တဲ့တိုက်တာရှိရပါတော့အခုကကြာရင်ကျွန်တော်ကနည်းနည်းအရန်ကို isolate ဖြစ်နေတယ်လို့ထင်နေတာပေါ့နော်အဲ့ဒီကနော်
ဒါအပြင်အာရခတက်တော် AA နဲ့စစ်ကောင်စီတက်တို့ကြားရခိုင်ပြည်နယ်အတွင်းကပြင်းထန်နေတဲ့တိုက်ပွဲတွေကတော့တခြားပြည်မတော်လှန်ရေးအင်အားစုတွေအထူးသဖြင့်တစ်တုံညာနှစ်ခုစစ်စင်ရေးပထမလှိုင်းဒုတိယလှိုင်းတွေနဲ့ဆက်ဆက်ပြီးတော့အကျိုးသက်ရောက်မှုတွေရှိပါတယ်လို့ကိုကျော်စန်းလှိုင်းကသုံးသပ်ပါတယ်
။ကျွန်တော်ထင်တာ AA ကတော့သူတဖွဲ့လေးလောက်တာမဟုတ်ဘူးသူတို့ alliance တွေနဲ့သူလောက်မှာပေါ့။အရင်ကရခိုင်ပြည်ကိုသူတို့ရာသွားရင်တောင်မှကျွန်တော်ဒီစကားစားကိုဆန့်ကျင်တဲ့အဖွဲ့တွေကိုအေးအေးအနေနဲ့တော့ဆက်လက်ပြီးတော့ support လုပ်သွားမယ်ကျင်တဲ့အထူးသဖြင့်ကျွန်တော်မကွေတိုင်းဖက်မှဆိုရင်ပို့ပြီးတော့တည်တာပါဗောနော်အဲ့
အာရခတက်တော့အေးဘက်ကတော့ရခိုင်ပြည်နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုထိုးစစ်ဆင်တိုက်ခိုက်သွားမှာဖြစ်တယ်ဆိုတာကိုမကြာခဏပြောဆိုထားပါတယ်စစ်ကောင်စီဘက်ကလည်းရခိုင်ပြည်နယ်တွေကသူတို့တပ်စခန်းတွေအခြေစိုက်ထားတဲ့မြို့နယ်တွေမှာခံစစ်ပြင်ဆင်ထားတာရှိပါတယ်အထူးသဖြင့်ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာလည်းမြို့အနီးအနားပတ်ဝန်းကျင်ကျေးရွာတွေကဒေသခံတွေကိုမြို့ရင်းကိုပြောင်းရွှေ့နေရာချထားတာမျိုးတွေနဲ့မြို့ပတ်လည်မှာတပ်အင်အားတွေတိုးချဲ့ချထားတာကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်